Henangan Tomang Kotong Junlu Kore, Lake Joma, Tapia Kanare, Britain Nangandari, and Patalu, Dika Tatirigu Satin Sisede, Maniga, dear Kangani, dear Kani, if you so swear Kanya, the Lungan U, ye, DNA Pianle Sisigu, Nimbe Labare, you eat time, she's out, Flint out, my Ema, Flint Piputara, Nasima.
Nana Joja, dear Kringo Yanatavi and now, Lake Jolu Tamune Patalu.
ฉันงานนี่ก็รอดีเอ็นเอจะสิ้นสิ้นลงอย่างไรแต่ว่าผมได้คิดว่าวิสัยทัศน์ที่เราพิจารณาดีเอ็นเอจะคุ้นจุดเกลือสีน่าจะรู้ดีเอ็นเอปลาร์เรอหมู่เดียวที่รู้ว่าเส้นลายนี้ต้องสูงมากสูงเลยจะหมดเดียวคุ้นจุดไหนมาบ้างเกลือสิ่งเช่นนี้ส่วนที่รู้จักนะว่ารู้คุ้นเพื่อที่จะป้องบีหรือชาวลาดีมาคุ้นจุดนี้อะไรมาสิบาลูกเปล่าแต่ที่พิเศษคืออะไรหมู่ละเยี่ยยที่คุณทัศน์จะมาเลยดีเอ็นเอจะเส้นมูลเนี่ยพัตตาลูใครลองด ငွေပြင်းနေကိစ္စအလေးကိုပါတယ်ဆိုပေမဲ့ခိုင်လို့ကမထွက်နိုင်ပါဘူးသူကိုယ်ရင်ကဒီ DNA ပစ္စည်းကိရိယာကိုဟိုသူတယောက်အနေနဲ့ကျွမ်းကျင်တယ်လို့မဆိုဘဲနဲ့နားလေတယ်လို့ဆိုပါတယ်သူရဲ့တပည့်ပါတယ်၄၅၆ယောက်ကလည်းမလုတ်တတ်ဘူးလို့ပြောပါတယ်အဲ့ဒါအဲ့ဒီနှစ်ချက်ကနေဒီကလေးတွေကို DNA စစ်ခဲ့တာပါ
ဇူလိုင်လ၈ရက်နေ့တရားခွင်မှာတော့တရားသူကြီးအပြောင်းလဲဖြစ်နေတာကိုတွေ့ရပြီးအစိုးရဘက်ကတက်တဲ့အဖြစ်ထွက်ဆိုသူ၄ဦးရဲ့ထွက်ဆိုချက်တွေဟာတရားရုံးမှာပထမတင်ပြထားချက်နဲ့ကွဲလွဲချက်တွေရှိနေတယ်လို့လည်းဆက်ပြောပြပါရ
စေ။အမှုဖြစ်ကြီးတဲ့ဆရာဝန်တယောက်ပဲနောက်တစ်ခါကျွန်းတတိယညီဖြစ်တဲ့ဟိုပါဗောအင်တက်ပါပိုင်ရှင်မွန်တရီရဲ့နောက်ပြီးတော့သူ့ရဲ့တငယ်ချင်းအားလုံး၄ယောက်ပါကျွန်းတတိယညီကိုယ်တိုင်ကဖြစ်တဲ့အခါမှာသူကိုယ်တိုင်အလောင်းမြင်တွေ့တဲ့ချိန်မှာမှောက်ခုံကြီးအခုတရားရုံးမှာတင်ထားတဲ့ဓာတ်ပုံကပလက်လိုင်းဖြစ်နေတယ်။အဲ့တော့သူတွေ့တဲ့အချိန်နဲ့မတူဘူး။နောက်တစ်ခါတည်တဲ့ကောင်မလေးရဲ့မျက်နှာပေါ်မှာဒီကိုသူ့ဘဝအတင်းတောင်ဆရာကိုလည်းသူတွေ့တဲ့အချိန်တော့အဲ့ဒီဘဝမရှိဘူး။အခုမှဒီဘဝဘလူလာဖုံးသွားလည်းမတည်ဘူးဒီလိုတော့ကွယ်လွတ်ချက်တွေထွက်နေပါလား။ကျွန်တော်တို့အခုမြင်တဲ့ဟာလေးရတာအဲ့လိုပေါ့ကွယ်လွတ်ချက်ကလေးတော့တွေ့ပါတယ်။ဥပမာဆိုတော့ဒီအချင်းတစ်တဲ့မြေပုံကိုမြေပုံဆွဲတဲ့အခါမှာရဲဆွဲထားတဲ့မြေပုံနဲ့ကျွန်တော်တို့ရရှိထားတဲ့မြေပုံနဲ့ဟာ GPS မတူဘူးဆိုတာကိုတွေ့ရပါတယ
်။တရားလိုဘက်ကတက်တေ65ဦးကိုစတင်စစ်ဆေးပြီးမှသာတရားခံအဖြစ်စွပ်စွဲခံနိုင်ရသူတွေနဲ့မြမာတန်ယုံဘက်ကတင်ပြထားတဲ့တက်တေတွေကိုစစ်ဆေးမှာဖြစ်ပါတယ်။အခုချိန်ထိတော့တက်တေ၄ဦးရဲ့ထွက်ဆိုချက်ဟာမြမာလူငယ်2ဦးကိုတရားခံအဖြစ်စွပ်စွဲနိုင်လောက်တဲ့အချက်တွေမတွေ့ရသေးဘူးဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်။တရားရုံးကိုတော့တေဆုံးသူ2ဦးရဲ့မိသားစုဝင်တွေလာရောက်နားထောင်ကြပြီးဗြိတိရှတန်ယုံကကိုယ်စားလှယ်တွေလည်းတက်ရောက်ကြတယ်လို့ဆိုပါတယ်။ကော့တောင်ကျွန်းလူတက်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့ပြီးဗြိတိန်နိုင်ငံသားအသက်20ကျော်လူငယ်များဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာတို့ဟာဆူးရှချွန်ထက်တဲ့လက်နက်တွေနဲ့တိုက်ခိုက်ခံရပြီးတေဆုံးသွားခဲ့တာဖြစ်ပါတယ်။ဒီထဲမှာဟန်နာကတော့အတ္တမပြုကျင့်ခံရတဲ့လက္ခဏာတွေနဲ့တေဆုံးခဲ့ရတာပါ။ပြီးခဲ့တဲ့နှစ်စက်တင်ဘာလ20ရက်နေ့ကတော့ထိုင်းရဲတွေကဟန်နာရဲ့ကိုယ်ခန္ဓာမှာတွေ့ရတဲ့သုတ်ပိုးနှမျိုးကိုမျိုးရိုးဗီဇစစ်ဆေးချက်အရအာရှနိုင်ငံသားများဖြစ်တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့တေဆုံးသူတွေရဲ့ကိုယ်ခန္ဓာပေါ်မှာ DNA မျိုးရိုးဗီဇစစ်ဆေးချက်အရမြန်မာလူငယ်နှုတ်ကိုတရားခံနေအဖြစ်ဆွဆွဲခဲ့ကြတာပါ။မြန်မာလူငယ်တွေကတော့အစပိုင်းမှာသူတို့တက်ပါတယ်လို့ဝန်ခံခဲ့ရပေမဲ့မြန်မာတန်ယုံကကိုယ်စလဲတွေလူလူအခြေပြုအဖွဲ့အစည်းတွေထိုင်းလူခွင့်ရေးအဖွဲ့တွေထိုင်းရှင်းနေများကောင်စီကတွားရောက်စစ်ဆေးမေးမြန်းတဲ့အခါမှာတော့နှိမ့်ဆက်ညှဉ်းပန်းပြီးထွက်ဆိုခိုင်းတာကြောင့်ဝင်ခံရပါတယ်ဆိုပြီးပြောဆိုကရဲခံဝင်ကိုပြန်လဲရုပ်သိမ်းခဲ့တာပါဒီနောက်မှာတော့သူတို့ရဲ့ DNA ကိုပြန်လဲစစ်ဆေးဖို့အတွက်တရားရုံးကပြီးခဲ့တဲ့ AB လကောင်ကအမိန့်ချမှတ်ခဲ့ပါတယ်ဇူလိုင်လ10ရက်နေ့တရားခွင်မှာတော့ဆွဆဲခံရသူတွေရဲ့ DNA ပြန်လဲစစ်ဆေးခွင့်ကိုတရားရုံးကခွင့်မပြုတော့ဘူးလို့ပြောဆိုခဲ့ပါတယ်ရှင်